Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်ရရှင်အားလုံးရှင်လန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေနှုတ်ခွန်းဆက်တာလိုက်ပါတယ် VOA American တန်ကနေ2018ခုနှစ်ဧပြီလ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေစတင်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ဆမ်မိုးပါခင်ဗျာအခုမနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တက်ပါဒီမနက်ခင်းသတင်းတွေကိုမများသတင်းအောင်နဲ့အတူကြီးညာပေးမှာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပိုရေးပုပ်ကိုရေးဆိုင်ရာရှေ့နေမိုက်ကယ်ကိုဟင်းရဲ့ရုံးခန်းကိုတနင်္လာနေ့မှာ FBI ကဝင်ရောက်စီးနှင်ခဲ့ပါတယ်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ပဲပြန်ပြီးအပို့ခံရတယ်ဆိုတဲ့ဆက်ဆွဲချက်နဲ့ပတ်သက်ပြီး FBI ဆိုင်ရာရာဇဝတ်ပြမှုဆိုင်ရာခုံရုံး ICC ကစုံစမ်းစစ်ဆေးခွင့်ပြုဖို့အတွက် ICC ရှေ့နေချုပ်ကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေတင်ဆက်ပြီးကြားမယ်အစီအစဉ်ထဲမှာဆိုရင်တော
့ I don't want Facebook to censor what I can see in all respects but I do want them to stop
အဲ့တော့ဒီကနေ့ကျင်းပဖို့ရှိတဲ့အမေရိကန်လွှတ်တော်ကြားနာစစ်ဆေးပွဲမှာ Facebook ရဲ့အမှုဆောင်ယာရှိချုပ် Mark Zuckerberg ပေါ်မျိုးကွန်းထုတ်လာဖို့ရှိတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ Republican လွှတ်တော်မှ R. John Kennedy ပြောဆိုသွားတာဖြစ်ပါတယ်သတင်းလွှာတွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်အဲ့ဒါအပြင်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ကချင်းပြည်နယ်အတွင်းကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေအဆရှိတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိသလိုအခါစရံတည်တင်းတပုတ်လည်းနားဆင်ကြရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်မြသစင်အောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
American သမ္မတ Donald Trump ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေ Michael Cohen ရဲ့ရုံးခန်းကိုတနင်္လာနေ့က FBI ပြည်ထောင်စုစုံစမ်းရေးဘူရိုကနေဝင်ရောက်စီးနှင်းခဲ့ပြီးသမ္မတ Trump နဲ့နာမည်ကျော်မင်းသမီးတဦးရဲ့လိင်မှုဆိုင်ရာဆွဆဲမှုတွေနဲ့ပတ်သက်တာတွေအပါအဝင်ဆိုင်ရဆက်တန်းတွေကိုတင်ဆက်ခဲ့ပါတယ်။အခုလိုသူ့ရှေ့နေရဲ့ရုံးခန်းကိုဝင်ရောက်စီးနှင်းတာဟာဆိုးရတဲ့အခြေအနေလို့သမ္မတ Trump ကပြောဆိုပြီးရှုံ့ချပြစ်တင်လိုက်ပါတယ်။ New York မြို့လေ Rockefeller Center မှာရှိတဲ့ Cohen ရဲ့ရုံးခန်းကိုအခုလိုဝင်ရောက်စီးနှင်းတဲ့သတင်းကို The New York Times ကပထမဆုံးဖော်ပြခဲ့တာပါ။အထူးစုံစမ်းမှု Robert Mueller ကနေအခုလိုဝင်ရောက်ရှာဖွေခွင့် Warrant ကို FBI ကနေယူလာတာဖြစ်ကြောင်း Cohen ရဲ့ရှေ့နေ Stephen Ryan ကပြောပါတယ်။အထူးစုံစမ်းမှု Robert Mueller ဟာ2016 American သမ္မတရွေးကောက်ပွဲမှာ Russia ရဲ့ဂျောင်းဝင်နှောက်ယှက်မှုရှိမရှိနဲ့ Trump ရဲ့မဲဆွဲအဖွဲ့နဲ့ Russia တို့ကြားဆက်မှုရှိမရှိစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်အခုလိုရှာဖွေမှုဟာလုံးဝမတင်တော်သလိုလုံးဝလည်းမလိုအပ်ဘူးလို့ Ryan ကပြောပါတယ်ဒါအပြင်ဒါဟာရှင့်နေတဲ့သူ့အမှုတွေတို့ကြားဆက်သွယ်မှုဆိုင်ရာအကာအကွယ်ပေးမှုကိုမလိုအပ်ဖဲနဲ့ထိခိုက်စေတယ်လို့လည်းပြောပါတယ်ကိုယ့်အနေနဲ့လွှတ်တော်ကိုထောင်နဲ့ချီတဲ့ဆိုင်ရာစစ်တမ်းတွေပြရခဲ့တာပါဝင်2016ရွေးကောက်ပွဲမှာ Russia ဂျောင်းဝင်နှောက်ယှက်မှုရှိမရှိစုံစမ်းမှုအလုံးကိုလုံးဝပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်း Ryan ကထောက်ပြခဲ့တာပါ
ซีเรียမှာရက်ဆက်ကြမ်းကြုတ်တဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့မှာပြစ်တင်ရှုတ်ချလိုက်ပြီးတိုက်ခိုက်မှုကိုအမေရိကန်ကဘယ်လိုတုံ့ပြန်သွားမလဲဆိုတဲ့အဓိကဆုံးဖြတ်ချက်တွေကိုလည်း24နာရီနဲ့48နာရီအတွင်းချမှတ်သွားမယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာတာဝန်ရှိသူဟာซีเรียလားရုရှားလားအီရန်လားဒါမှမဟုတ်အားလုံးပေါင်းလို့တာလားဆိုတာကိုအမေရိကန်ကဖော်ထုတ်သွားမယ်လို့အင်ဖြူတော်အစည်းအဝေးမှာသမ္မတထရမ့်ကဝန်ကြီးအဖွဲ့ကိုပြောပါတယ်။စနေနေ့ကလူ40တေဆုံးခဲ့တဲ့တဘုံတို့တင်ပိုက်ထားတဲ့ဒမတ်စကစင်ဂျေဖုံးဒေသတစ်ခုမှာဓာတုလက်နက်နဲ့တိုက်ခိုက်မှုအတွက်ဆီးရီးယားပေါ်စစ်ရေးအရအရေးယူဖို့ကိစ္စကိုအမေရိကန်တို့ကပြစ်ပယ်မထားဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကစောစောပိုင်းကပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအစင်ချင်းမဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုလို့ပြောဆိုခဲ့ပြီးတံပိုးကြီးကြီးပြန်လည်ပေးဆပ်ရမယ်လို့Twitter လူမှုကွန်ရက်မှာရေးသားခဲ့ပြီးနောက်မှာကာကွယ်ရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ Syria က2011ခုနှစ်ပဋိပက္ခစတင်ခဲ့ချိန်ကတည်းကစပြီး Syria ပေါ်တန်တရားရှိနေကြတဲ့အခုလက်တလောတိုက်ခိုက်မှုအစုံဓာတုလက်နဲ့အသုံးပြုခဲ့ခြင်းမရှိပါဘူးလို့ညင်းဆိုထားပါတယ်။ Syria ကတိုက်ခိုက်တယ်လို့ပြောဖို့အထောက်အထားမရှိဘူးလို့လည်း Russia ကပြောပါတယ်။
အင်္ဂါနေ့လွှတ်တော်ကြမ်းလာဝဲမတိုင်ခင်မှာ Facebook ကြည့်ခဲ့မခဇက်ဘက်ကသူ့ရဲ့လူမှုမီဒီယာတုံးဆွဲသူတန်းပေါင်းများစွာကိုနောက်ထပ်တစ်ချိန်တောင်းပန်ခဲ့ပါတယ် Facebook တုံးဆွဲသူရဲ့ကိုယ့်ရဲ့အချက်လက်တွေကိုကောင်းကောင်းမွန်မွန်အကာအကွယ်မပေးနိုင်ခဲ့တာအတွက်ထပ်မံတောင်းပန်ခဲ့တယ်လို့နောက်တစ်ခါဒီလိုမျိုးထပ်ပြီးမဖြစ်ရအောင်တည်တည်ချာချာလှုပ်ဆောင်မယ်လို့လည်းပြောပါတယ်အင်္ဂါနေ့လွှတ်တော်ကြမ်းလာဝဲမှာတင်ပြဖို့ပြင်ဆင်ထားတဲ့အချက်လက်တွေနဲ့သတင်းမီဒီယာရဲ့လူတွေမေးမြန်းမှုတွေကိုတနင်္လာနေ့မှာဇက်ဘက်ကဖြေကြားရမှာလူမှုတိုင်းဝမ်တွင်ဆက်သွယ်မှုတိုးမြှင့်မှုလုပ်ပေးတဲ့ Facebook ဟာမတမာတဲ့လုပ်တွေအတွက်အတုံးချတာခံခဲ့ရတယ်လို့ပြောပါတယ်။ဒါဟာသူ့ရဲ့အမှားဖြစ်ကြောင်းနဲ့တမ်းမွန်ကြောင်းပြောကြားခဲ့တယ်လို့ဇော့ကပဟတ်အင်္ဂါနေ့မှာအထက်လွှတ်တော်တရားရင်နဲ့ကုသန်းရောင်းဝယ်ရေးကော်မတီရရှိမောက်ထွက်ဆိုရမှာဖြစ်တယ်လို့ဗိုလ်တော်ဖူးနေမှာတော့အောက်လွှတ်တော်စွန့်ရင်နဲ့ကုသန်းရောင်းဝယ်ရေးကော်မတီရရှိမောက်မှာထွက်ဆိုရမှာဖြစ်ပါတယ်။ Facebook ကိုသူစတင်ပုံဖော်ပြီးလဲပတ်စီခဲ့တာမျိုးအခုဖြစ်ပေါ်တဲ့ကိစ္စရပ်တွေအတွက်သူ့မှာတာဝန်ရှိတယ်လို့လည်းဇော့ကပကပြောကြားခဲ့ပါတယ်။
မြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့မေလဒါမှမဟုတ်ဇွန်လအစောပိုင်းမှာတွေ့ဆုံဖို့မျှော်လင့်ထားတယ်လို့သမ္မတ Trump ကပြောပါရယ်မြောက်ကိုရီးယားကောင်ဆောင် Kim Jong Un ကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းဖို့အရေးဆွေးနွေးလိုတဲ့ဆန္ဒရှိတာတေချာတယ်လို့ American နေရာရှိတွေကအတည်ပြုပြီးတဲ့နောက်တနင်္လာနေ့မှာသမ္မတ Trump ကအခုလိုပြောဆိုလိုက်တာပါဒါဟာမြောက်ကိုရီးယားကတွေးဆောင်ဆွေးနွေးဖို့ပြီးခဲ့တဲ့လကကမ်းလှမ်းပြီးတဲ့နောက်ပိုင်း Kim Jong Un အနေနဲ့သမ္မတ Trump နဲ့ဆက်လက်ဆွေးတွေးဆောင်ဆွေးနွေးလိုတဲ့ဆန္ဒရှိနေကြောင်းပြသတဲ့ပထမဆုံးထင်သာမြင်သာရှိတဲ့အရေးလက္ခဏာလို့ဆိုရမှာပါတွေးဆောင်ဆွေးနွေးမဲ့နေရာနဲ့အစီအစဉ်သေးစိတ်ကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒါပေမဲ့ American နဲ့မြောက်ကိုရီးယားအကြားလျှို့ဝှက်ဆက်သွယ်မှုတွေရှိတယ်လို့ American တာဝန်ရှိသူတွေကပြောပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းဖို့အရေးကိုသမ္မတ Trump ကတဆိုင်မမတ်တိုက်တွန်းနေခဲ့တာပါအရင်က American ကအစားအစာထောက်ပံ့ပေးပြီးစီးပွားရေးပိတ်ဆို့မှုတွေရုတ်သိမ်းပေးရင်မြောက်ကိုရီးယားကနျူကလ িয়ার လက်နက်ဖြတ်သိမ်းပေးမယ်ဆိုတဲ့ကတိတွေကိုပေးခဲ့ပူးပြီးမြောက်ကိုရီးယားဘက်ကလည်းဒီကတိတွေကိုချိုးဖောက်ခဲ့တာပါဆွေးနွေးပွဲကိုကျင်းပရင်မြောက်ကိုရီးယားကတောင်းဆိုမှုကြီးကြီးမားမားပြုလုပ်နိုင်ခြေရှိတယ်လို့ကာကွယ်ရေးပညာလေ့လာရေးဌာနညွှန်ကြားရေးမှူးHarry Kazianis ကပြောပါတယ
် View American Tan Manapat မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့ဒုတိယနိုင်ဦးကမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့ဒိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖိုင်းယူနားဆင်နိုင်ပါခင
်ဗျာ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ပြီးအပို့ခံရတယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေစုံစမ်းစစ်ဆေးခွင့်ပြုဖို့အတွက် ICC ရှေ့နေချုပ် Fatou Bensoudou ကဒါတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂအဖွဲ့အစည်းတွေပါဝင် Human Rights Watch, Amnesty International, MSF, နေစီမချာစီးပညာရှင်များအဖွဲ့လိုယုံကြည်စိတ်ချရတဲ့အဖွဲ့အစည်းတွေရဲ့အစီရင်ခံစာတွေကို ICC ရုံးကနေပြန်လည်သုံးသပ်ရမှာ2019ဩဂုတ်လကစပြီးမြန်မာနိုင်ငံကနေရိုဟင်ဂျာ6,900ကျော်ဟာနေဆက်ကျော်ဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုရွေချက်ရှိရှိနဲ့ပြန်ပြီးအပို့ခံခဲ့ရတယ်ဆိုတာတွေ့ရတယ်လို့ဧပြီလ9ရက်နေ့ ICC ကိုတင်သွင်းတဲ့သူမရဲ့ရှောက်ထားချက်မှာဖော်ပြထားပါတယ်။ဒါပြင်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးကရိုဟင်ဂျာပြဿနာဟာလူမျိုးစုလရှင်းလင်းဖယ်ရှားတဲ့နမူနာတစ်ခုအဖြစ်ပြောဆိုခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ကလည်းရခိုင်ပြည်နယ်ကလူ့ခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုတွေကြီးကျယ်ရောက်နိုင်တဲ့အထောက်အထားတွေတွေ့ရတယ်ဆိုတဲ့ပြောဆိုချက်တွေကြောင့်မြန်မာနိုင်ငံဟာ Rome Statute ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံမဟုတ်ပေမဲ့ Bangladesh ကတော့ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံတစ်နိုင်ငံဖြစ်နေတာမို့အခုလိုစုံစမ်းခွင့်ပေးဖို့လျှောက်ထားတာကြောင့်လည်းဖော်ပြထားပါတယ်။ Britain ခြေဆိုင် Burma Campaign UK ဖွဲ့ကတော့အခုလို ICC ရှေ့နေချုပ်ရဲ့ဆောင်မှုကိုကြိုဆိုပါတယ်ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီကမြန်မာနိုင်ငံရဲ့အခြေအနေကို ICC တရားရုံးတင်ဖို့မလုပ်ခဲ့တယ်လို့လုံခြုံရေးကောင်စီရဲ့ဘဲအဖွဲ့ဝင်ကမှလည်းထောက်ပြပြောဆိုတာမျိုးမရှိဘူးလို့အပြစ်တင်တယ်လို့မြန်မာစစ်တပ်နဲ့အစိုးရကိုသူတို့ကျူးလွန်နေမှုတွေကနေကင်းလွတ်အောင်လုပ်ပေးနေတယ်လို့ပါအပြစ်တင်ခဲ့တာပ
ါမြန်မာနိုင်ငံကနေထွက်ပြေးခိုလုံကြတဲ့ဒုက္ခတွေကိုအချိန်မတန်သေးပေမဲ့နေရရင်းကိုပြန်ပို့ရေးအပါအဝင်ရိုဟင်ဂျာပြည်ထောင်ဖြေရှင်းနေတဲ့ဘင်္ဂလားဒေ့ရှ်ကိုအိန္ဒိယကအပြည့်အဝအကူအညီပေးမှာဖြစ်ကြောင်းအိန္ဒိယနိုင်ငံသားရေးအတွင်းဝန် VG Gog Hill ရဲ့တနင်္လာနေ့ကပြောဆိုချက်ကို The Hindu သတင်းစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကို3ရက်ခရီးသွားရောက်နေတဲ့ Mr. Gog Hill ကဘင်္ဂလားဒေ့ရှ်နိုင်ငံရေးအတွင်းဝန် M. Shahido Hack နဲ့ဒုတိယနေ့တွေ့ဆုံပြီးမှအခုလိုကြေညာချက်ထုတ်ပြန်ပြောကြားခဲ့တာပါမနစ်ကစက်တင်ဘာလထဲမှာအိန္ဒိယရဲ့ INCNET စစ်စင်ရေးနဲ့ရိုဟင်ဂျာ3သိန်းအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေဘင်္ဂလားဒေ့ရှ်ကိုပေးပို့ခဲ့တယ်လို့ပဲအခုဒုတိယအချီအထောက်အကူပစ္စည်းတွေပေးပို့ဖို့စီစဉ်နေတယ်လို့လည်းပြောပါတယ်မြန်မာဘက်ချက်မှာတော့နေရရင်ပြန်လာသူတွေအတွက်လိုအပ်တဲ့နေအိမ်တွေတိစောက်ပေးနေတာပါဝင်အိန္ဒိယရဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်နဲ့လူမှုစီးပွားရေးထောက်ကူတွေပေးပို့နေကြောင်းလည်းပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးအတွင်းဝန်မစ္စတာဟက်ကတော့ရိုဟင်ဂျာပြည်ထနာကိုငြိမ်းချမ်းစွာဖြေရှာဖို့အိန္ဒိယရဲ့လှုပ်ဆောင်မှုအတွက်ကြေညာဝမ်းမြောက်ကြောင်းပြောပါရယ်
အမေရိကန်ပြည်ထောင်စုကတရုတ်နဲ့တိုက်ကိုကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့တရုတ်သမ္မတရှီဂျင်ပင်နဲ့လည်းမိတ်ဆွေကောင်းဖြစ်ရှိနေကြောင်းတနင်္လာနေ့မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါပေမဲ့တရုတ်ဟာအမေရိကန်ပြည်ထောင်စုအပေါ်မှာကာလအတော်ကြာတဲ့ကအခွင့်ကောင်းယူနေခဲ့တယ်လို့လည်းဆွဆွဲခဲ့ပါတယ
်။ထိတ်တရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်မြသစင်အောင်တို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပြပါတော့မယ်။လူတန်းပေါင်း80ကျော်ရဲ့ကိုယ်ရေးအချက်အလက်တွေကိုအလွဲသုံးစားလုပ်မှုနဲ့ပတ်သက်ပြီးတော့ Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ဟာအမေရိကန်လွှတ်တော်ရဲ့ကြားနာစစ်ဆေးမှုကိုဒီကနေ့ခံရတော့မှာပါ။အဲဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဥပဒေအရဘလို့အရေးယူမှုတွေရှိလာနိုင်မလဲဆိုတာနဲ့ Rohingya Muslim ပြည်ထနာမှာ Facebook ကိုအသုံးပြုပြီးတော့အမုန်းပွားမှုတွေဖန်တီးခဲ့တာလဲပတ်သက်နေတယ်လို့ Mark Zuckerbergအမေမြခံရမယ့်အခြေအနေမှာရှိနေပါတယ်ဒီအကြောင်းကိုကိုကျော်အောင်လင်ကဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
Facebook ကုမ္ပဏီရဲ့အကြီးအကဲ Mark Zuckerberg ကိုအမေရိကန်ထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရက်စလုံးကဒီကနေ့နဲ့မနေ့ပြန်နှစ်ရက်ခွဲပြီးတော့ကြားနာစစ်ဆေးမှုတွေကိုလုပ်တော့မှာပါဒီကနေ့စောစောပိုင်းကတော့ Washington DC မြို့ကိုရောက်နေတဲ့ Mark Zuckerberg ဟာ Florida ပြည်နယ်ရဲ့ Democrat Party ထက်လွတ်တော်မှ Bill Nelson ရဲ့ဖိတ်ခေါ်ချက်အရသူ့ရဲ့ထက်လွတ်တော်ရုံးခန်းမှာတူးချင်းတိတ်တချိန်တနားကြီးကျော်တွေ့ဆုံပြောဆိုခဲ့ကြပါတယ
် I invited him personally it was one on one
ပုဂ္ဂိုလ်ရေးရသူနဲ့တူးချင်းစီတွေ့ဆုံဖို့ကျွန်တော်သူ့ကိုဖိတ်ခေါ်ခဲ့တာပါကျွန်တော်တို့ရင်းရင်းနှီးနှီးနဲ့ပုံမှန်လင်းလင်းပြောဆိုခဲ့ကြပါတယ်ကျွန်တော်မြင်မှာတော့သူကရိုးရိုးဖြောင်းဖြောင်းပြောတတ်တဲ့သဘောရှိပါတယ်ဒါပေမဲ့လည်းသူ့ရဲ့ကုမ္ပဏီကတော့အနာဂတ်မှာစိန်ခေါ်မှုတွေအကြီးအကျယ်ကျွမ်းရတော့မယ်လို့ထင်နေကြောင်းလွှတ်တော်မှ Bill Nelson ပြောသွားခဲ့တာပါ
If we don't watch out with social media and platforms like Facebook and the mistakes that they made in the past
Facebook လိုမျိုးလူမှုကွန်ရက်မီဒီယာတွေကိုကျွန်တော်တို့သတိထားစောင့်ကြည့်မနေဘူးဆိုရင်သူတို့ရဲ့လွဲမတဲ့လုပ်ရက်တွေကြောင့်အမေရိကန်ပြည်သူတရားလုံးပုံကိုရေးလွတ်လပ်ခွင့်တွေဘယ်သူမှရှိတော့မှာမဟုတ်ပါဘူးလို့ပြောခဲ့တာပါ Facebook ကုမ္ပဏီကြီးကဲ Mark Zuckerberg ကတော့သူတို့ကုမ္ပဏီရဲ့မောင်းယွင်းမှုတွေနဲ့ပတ်သက်ပြီးတော့တောင်းပန်ထားပါပြီ
We didn't take a broad enough view of what our responsibility is and that was a huge mistake
it was ကျွန်တော်တို့လုပ်ရမယ့်တာဝန်ယူမှုတွေကိုအလုံးလောက်ကျွန်တော်တို့မလုပ်ခဲ့ပါဘူးဒါကအင်မတန်ကြီးမားတဲ့မှားယွင်းမှုပါဒါဟာကျွန်တော်ရဲ့မှားယွင်းမှုပါပဲလို့ Mark Zuckerberg ပြောသွားခဲ့တာပါဒီကနေ့လုပ်မယ့်လွတ်တော်ကြားနာစစ်ဆေးမှုကိုအထက်လွတ်တော်တရားရေးနဲ့ကုသရေးဝန်ကြီးကော်မတီကဦးစီးပြုလုပ်မှာပါမနေ့ကကြာရင်တော့အောက်လွတ်တော်က Facebook ကုမ္ပဏီရဲ့အကြီးအကဲကိုကြားနာစစ်ဆေးမှာပါမြန်မာနိုင်ငံတွင်းဖြစ်ပွားနေတဲ့ရိုဟင်ဂျာမွတ်စလင်ပြည်ပကမှာ Facebook ကိုအသုံးပြုပြီးတော့အမုန်းပွားမှုတွေကိုဖန်တီးခဲ့ကြတာနဲ့ပတ်သက်ပြီးလဲ Facebook ကုမ္ပဏီကိုဝေဖန်မှုတွေအကြီးအကျယ်ရှိနေပါတယ်ဒီလိုအမုန်းပွားအောင်လှုံ့ဆော်နေတာတွေကို Facebook ကုမ္ပဏီကစနစ်တကျစောင့်ကြည့်ဟန်တားတဲ့အကြောင်းမြန်မာရပ်ဖွဲ့အဖွဲ့အစည်း၈ခုကပြီးခဲ့တဲ့ပတ်တုန်းကပဲအိတ်ဖွင့်ပေးစာတစ်စောင် Mark Zuckerberg ကိုပေးပို့ခဲ့ပါသေးတယ်အမုန်းပွားစေတဲ့လှုံ့ဆော်မှုတွေကိုရပ်ဖွဲ့အဖွဲ့အစည်းတွေကအရင်သတိထားမိခဲ့ကြတာဖြစ်ပြီးတော့ Facebook ကုမ္ပဏီကိုလှမ်းအကြောင်းကြားတော့မှပဲသူတို့ဘက်ကတားဆီးမှုတွေကိုလှုပ်လာတယ်လို့မြန်မာရပ်ဖွဲ့အဖွဲ့အစည်းတွေကပြောပါတယ်အဲ့ဒီအိတ်ဖွင့်ပေးစာကြောင့် Facebook ကုမ္ပဏီရဲ့ပြောရေးဆိုခွင့်ရှိသူကသူတို့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့တောက်ကြနေတော့ကပဲပြန်ပြီးတော့တောင်းပန်ထားပါတယ် Facebook ထဲမှာမမှန်ကန်တဲ့ကိစ္စတွေအမုန်းပွားစေမဲ့ကိစ္စတွေရိုင်းဆိုင်နဲ့ပြောဆိုရေးသားမှုတွေလုပ်နေတာတွေကို Facebook ဘက်ကခက်မြန်မြန်နဲ့ရှာဖွေတားဆီးနိုင်မှုပိုကောင်းတဲ့နည်းပညာတွေနဲ့ထီထီရော့ရော့ဆောင်ရွက်ဖို့စူးစမ်းသင့်ခဲ့ပါတယ်လို့လည်းဝန်ခံထားပါတယ် Facebook ကုမ္ပဏီရဲ့ Messenger မှာရေးသားပြောဆိုမှုတွေကိုစောင့်ကြည့်သတိပေးနိုင်မဲ့နည်းပညာတွေနဲ့လှုပ်ဆောင်သွားဖို့ရှိသလို Facebook ရဲ့ဝန်ဆောင်မှုတွေနဲ့ပတ်သက်ပြီးတိုင်ကြားမှုတွေကိုကင်တွယ်ဖြေရှင်းပေးဖို့မြန်မာလူကြွားကျင်သူတွေကိုလည်းပိုတိုးမြင့်ပြီးတော့ခန့်အပ်ထားပါတယ်လို့ဆိုပါတယ်နှစ်ရက်ကြာပြုလုပ်မဲ့လွတ်တော်ကြားနာစစ်ဆေးမှုအတွင်း Facebook ကုမ္ပဏီကြီးကဲ Mark Zuckerberg ရင်ဆိုင်ရနိုင်မွယ်ရှိတဲ့ကိစ္စတစ်ခုကလည်းရိုဟင်ဂျာပြည်ပကမှာ Facebook ကိုအသုံးပြုမှုပါပဲသူကိုမေးခွန်းထုတ်မယ်လို့ယူဆတဲ့ပုဂ္ဂိုလ်ကတော့လူဝီဇီယားနာပြည်နယ်ရဲ့ Republican Party အထက်လွှတ်တော်မှ John Kennedy ပါသူကပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲ CBS ရုပ်သံသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာမြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတပ်ဖြတ်မှုဖြစ်လာအောင်အားပေးလုံဆော်ရရောက်တဲ့ Facebook အသုံးပြုမှုတွေကိုရပ်တန့်စေချင်တယ်လို့ဆိုထားပါတယ
် I don't want Facebook to censor what I can see in all respects but I do want them to stop the fake news I do want them to stop people from running advertisements on Facebook that encourages the genocide of the Rohingya Muslims in Burma
Facebook နေနဲ့ကျွန်တော်တို့မြင်တွေ့ဖတ်ရှုရမယ့်အကြောင်းအရာတွေကိုတီးဖြတ်တာမလုပ်စေချင်ပေမဲ့လောက်ကျန်သတင်းတွေတင်တာကိုတော့ရက်တန့်တွားစေချင်ပါတယ်ဒါပြင် Facebook မှာလူတွေကကြော်ညာတွေတင်ပြီးတော့မြန်မာနိုင်ငံမှာ Rohingya Muslim တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေဖြစ်စေဖို့အားပေးလှုံ့ဆော်တာမျိုးတွေလုပ်နေတာကိုတော့ရက်တန့်စေချင်ပါတယ်ဒီကိစ္စတွေကတိတ်ကိုအရေးကြီးပြီးတော့လွယ်လွယ်နဲ့ပျောက်သွားမှာမဟုတ်တလို့ကျွန်တော်တို့ကြားနာစစ်ဆေးပွဲတပွဲတည်းနဲ့လည်းပြီးမှာမဟုတ်ပါဘူးမစ္စတာဇဂဘတ်အနေနဲ့နားလေလက်ခံပြီးတော့ပုံဝင်လင်းလင်းရှိလိမ့်မယ်လို့မျှော်လင့်ပါတယ
်လော့ဆယ်ကြုံနေရတဲ့ Facebook ရဲ့ပြဿနာတွေကို Facebook ကုမ္ပဏီဘက်ကမဖြေရှင်းနိုင်ရင်တော့ဒီကုမ္ပဏီပေါ်မှာတင်းကျပ်မှုတွေကိုလှုပ်လာရလိမ့်မယ်လို့လည်းလွှတ်တော်မှဂျွန်ကနေဒီကပြောပါတယ်ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းလက်ရှိသမ္မတဒေါ်နယ်ထရမ့်အနိုင်ရရေးလှုံ့ဆော်မှုတွေမှာဗြိတိန်ခြေစိုက် Cambridge Analytica သုတေသနကုမ္ပဏီကအမေရိကန်နိုင်ငံသား89တန်းရဲ့ Facebook ပေါ်ကကိုယ်ရေးအချက်အလက်တွေကိုအသုံးချခဲ့တယ်လို့စွပ်စွဲထားရတဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့စစ်ဆေးမဲ့ဒီကနေ့နဲ့မနေ့ပြန်နှစ်ရက်ကြာလွတ်တော်ကြားနာစစ်ဆေးမှုဟာလော့ဆယ်မှာတော့ထိတ်တန့်မှရောက်နေတဲ့ကမ္ဘာသတင်းတစ်ပုတ်ဖြစ်နေပါတယ်အခုလိုပြဿနာတွေကြောင့်လဲ Facebook ကုမ္ပဏီဟာနာမည်အကြီးအကျယ်ပြက်နေရောမကသူ့ရဲ့အစုရှယ်ယာတွေလည်းဖိုးကျနေလို့စီးပွားရေးအရာလည်းအတော်အထိနာနေတာပါ
ကိုကျော်အောင်လင်းပြောပြတော်တာဖြစ်ပါတယ်အခုတော့ဒီနေ့ညအင်္ဂါညတရက်လီလိုင်းအစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာနဲ့ပတ်သက်ပြီးတော့အသိပေးချက်ကိုနားဆင်ပါခင်ဗျာ
ရောရှိပါခင်ဗျာဒီမနေ့ကမှ Facebook လူမှုကွန်ရက်ကိုအသုံးပြုပြီးတော့ဘာသာရေးလူမျိုးရေးပြည်ပခဖြစ်လာအောင်လုပ်ဆောင်တာတွေအမုန်းပွားလှုပ်ဆောင်မှုတွေရှိနေတယ်လို့ပြီးခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာဆွေးနွေးခဲ့တဲ့နောက်ရပ်ဖက်လူအဖွဲ့ရော Facebook ကိုယ်တိုင်ကပါဒီကိစ္စကိုပို့ပြီးတော့အလေးနက်ထားပြောဆိုလာပါတယ်။တစ်ဖက်မှာတော့ဒီအခြေအနေကိုကန်တွယ်လို့လူလက်ဆွာပြောဆိုခွင့်ကိုထိခိုက်သွားမလားစိုးရိမ်ချက်ကလည်းရှိပြန်ပါတယ်။ဒါကြောင့်မလို့ Facebook ကိုတုံးပြီးတော့အမုန်းပွားလှုံ့ဆော်ရေးသားမှုတွေလုပ်နေတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။တော်မကိုရဲ့အမြင်ကိုရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြင်ကြမဲ့သတင်းရှင်တွေကိုကြိုဆိုပါရစေခင
်ဗျာ။ဒီကညတရက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9:00နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြအောင်ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။အခုတော့သတင်းလွှာတွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပါမယ်။တရုတ်နိုင်ငံကတိဆောက်မဲ့ခေတ္တပိုးလမ်းမစီမံကိန်းမှာကချင်းပြည်နယ်ဟာပထဝီအနေထားအရရေးပါတဲ့နေရာမှာတည်ရှိနေတာကြောင့်ဒေသခံတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ကချင်းနိုင်ငံရေးပါတီတွေနဲ့လူငယ်တွေမနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ NCA အပြစ်ကတ်ရစဲရေးသဘောတူစာချုပ်မှာ KIA ကလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့အတွက်လည်းကချင်းပြည်နယ်ရဲ့အခြေအနေဟာနိုင်ငံရေးအရဂျင်းနဲ့ကြက်ထဲရောက်တယ်လို့ဖြစ်နေတဲ့အကြောင်းနိုင်ငံရေးခေါင်းဆောင်တွေကပြောပါတယ်။အပြစ်စုံကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုဇော်ထက်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
မကြာခင်မှာစတင်တော့မယ့်တရုတ်ပြည်ရဲ့ပိုလမစီမံကိန်းမှာမြန်မာနိုင်ငံလည်းပူးပေါင်းဆောင်ရွက်သွားဖို့ရှိနေပါတယ်။တောင်အရှာနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မယ့်အမှတ်6ပိုလမစီမံကိန်းမှာမြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ဟာအရေးပါတဲ့လမ်းကြောင်းပေါ်မှာရှိနေရကြောင်းအနာဂတ်နိုင်ငံရေးစီးပွားရေးအလားအလာနဲ့ပတ်သက်ပြီးမြေကြီးနားမြို့မှာကချင်ဒေသခံလူငယ်အဖွဲ့အစည်းတွေနိုင်ငံရေးပါတီကလူငယ်တွေနဲ့ကချင်မျိုးသားကွန်ကရက်ပါတီတို့ဒီကနေ့ဆွေးနွေးခဲ့ကြကြောင်းပါတီဥက္ကဋ္ဌဒေါက်တာ M. ခွန်လာကပြောပါရယ်။ခေတ်သစ်ပိုလမစီမံကိန်းကြောင့်နိုင်ငံတကာစီးပွားရေးမှာအရေးပါတဲ့နေရာမှာရှိနေတဲ့ကချင်ပြည်နယ်အနေနဲ့ဘာလုပ်သင့်တယ်ဆိုတာကိုဆွေးနွေးခဲ့ကြောင်းဥက္ကဋ္ဌဒေါက်တာအမခွန်လာကအခုလိုပြောပါရတယ်
။ဒီလိုလမ်းမကကချင်ပြည်နယ်ကိုဖြတ်တဲ့နံပါတ်6 OB ကဇင်းကြံဖြစ်တယ်။အဲဒါကတော့ဒီတရရဲ့ဘင်္ဂလားဒေ့ရှ်ရဲ့မြန်မာရဲ့တရုတ်ရဲ့ဇင်းကြံပေါ့။နံပါတ်6မြောက်ဇင်းကြံကကျွန်တော်တို့စီဖြတ်တယ်။ဖြတ်တဲ့နေရာထားမှာကိုကချင်ပြည်နယ်မှာအဲဒါကိုကျွန်တော်တို့ဘယ်လိုလုပ်မလဲဆိုတော့ကျွန်တော်ပြောကြတယ်နိုင်ငံစီးပွားရေးပေါ့။ဒီတရဆိုရင်လည်းမန္တလေးကလတန်းဒါဆိုဒီမစီပိုင်ကိန်းနဲ့ကျွန်တော်တို့စီဝင်လာတယ်။ဝင်လာပြီးတော့မှအဲအိန္ဒိယနဲ့ဆက်ဆက်ပုံကကျွန်တော်တို့နိုင်ငံရေးဆိုလဲကျွန်တော်တို့ဟိုဗမာကွန်မော့ပလေးစ်ဒီကွန်မော့မင်းဆက်ကလေးကအဲဆက်ဆက်မှုတွေကျွန်တော်တို့ဆွေးနွေးကြတယ်။အဲအဲ့ရနေပြီးတော့မှပ ကျွန်တော်စီးပွားရေးဆိုလည်းဥတီရကကျွန်တော်စီဝင်လာတယ်။ဝင်လာနေတာမှာအခုဒီလိုနဲ့ OBO နဲ့ချိတ်ဆက်ပြီးလာတယ်။ဒါနဲ့ဒါမှာသင်္ချေနေဘာလို့တင်တယ်လဲဆိုတာကျွန်တော်ပြောတယ်။အဲ့ဒါပြောတာပါ။အဲ့ဒါတော့ international ပေါ့နော်
။နိုင်ငံတကာစီးပွားရေးတွေမှာကပဲပြည်တွင်းစီးပွားရေးမှာလည်းကချင်ပြည်နယ်ဟာပထဝီနေထားရရေးပါရေးနေရာမှာရှိနေတယ်လို့သူကအခုလိုဆက်ပြောပါဗျ
။နောက်တစ်ခုကပြည်တွင်းကျတော့ကျွန်တော်တို့ပြည်တွင်းကိုကျွန်တော်သုံးသပ်တဲ့အခါကျတော့သခိုင်းရဲ့ကျမ်းမြောက်ရေကကျွန်တော်ကချင်ပြည်နယ်နဲ့တည်းတူဆက်ဆံတာမန္တလေးကကျတော့တဆင့်ချားတာလေအဲទីတိုင်းနဲ့အဲទីတိုင်းနဲ့ကတာစကိုင်းတိုင်းမျိုးနယ်မျိုးနယ်ကကန့်တတ်ထားတယ်ဖိချင်းနဲ့ကျတော့အင်တာနက်ကျတော့ဆက်ဆံတယ်ဒီကနေ့နဲ့မှာမန္တလေးကိုပို့ပြီးတော့မှမန္တလေးပုံပေါ်မှာပြီးလမ်းမကြီးပိုင်းကြီးရယ်မန္တလေးမြစ်နာလမ်းမကြီးပိုင်းကြီးရှိတယ်အဲအဲ့ဒီပေါ်မှာကျွန်တော်တို့ဘယ်လိုလုပ်မလဲနောက်တစ်ခါ OBO ဖြတ်လာတဲ့လာရှုမန္တလေးရံမှုပြည့်တဲ့နဲ့လာရှုမန္တလေးအဲကြောက်သူဇင်းကျအရှိတ်တဲ့ဇင်းကျနောက်တဲ့ဇင်းကျနှစ်ခုနဲ့ချိတ်ဆက်ပြီးဒီလီဒိုကလာတော့မယ်လာတော့မယ်နေသားမှာဒီလိုရဲ့လမ်းဆုံးကဘမော်နဲ့ကျွန်တော်တို့လာချို့သွားတယ်ပြီးတော့ကျုပ်ပြီးအဲဝမ်တင်ကိုသွားတယ်အဲအဲ့ဒီနေသားမှာကျွန်တော်လင့်နေကျွန်တော်ကြည့်ဖို့လိုတယ်အဲ့တော့ကချင်လေးဘာပြဆက်တဲ့လဲဆိုတာ
ဒါပြင်ကချင်ပြည်နယ်ရဲ့နာဂတ်နိုင်ငံကြီးနဲ့တိုက်ရိုက်ဆက်နွယ်နေတဲ့ NCA တနိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေးစာချုပ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြရမှာလဲSCA မှာအားနည်းချက်တွေရှိနေရကြောင်းပြင်ဆင်ရွေးဆွဲဖို့လိုအပ်နေကြောင်းဆွေးနွေးဖြစ်ခဲ့တယ်လို့ဆိုပါတယ်။လက်ရှိမှာ KIA အနေနဲ့ SCA လက်မှတ်ရေးထိုးထားခြင်းမရှိသေးရကြောင်းနိုင်ငံရေးဆွေးနွေးမှုတွေမလုပ်ဆောင်နိုင်ဘဲရှေ့မတိုးနောက်မဆုတ်ဖြစ်နေကြောင်းကိုလည်းဒေါက်တာအမ်ခွန်လာကစက်ပြောပါတယ်
။ကျွန်တော်တို့ကအခုက deadlock ဖြစ်နေတယ်လေ။ဒေသစင်နိုင်ငံရေးဒီမျိုးလိုက်ကကျွန်တော်မတင်မနိုင်ဘူး SCA မတိုးလို့။အဲဒါကြတော့ကြီးရေပေါ်မှာမူတည်နေတယ်။မူတည်နေရခါကျတော့ကျွန်တော်တို့ဒီကျွန်တော်တို့အခုပြည်အောင်သူကအစ်စ်ပြန်လုံနေရလို့ကျွန်တော်ယူဆရတယ်ဖက်ဒရယ်ဒီမိုကရေစီကိုကျွန်တော်သွားနေတယ်သွားနေတဲ့အခါကျတော့အဲ့ပြည်အောင်သူအစ်စ်ကိုကျွန်တော်တို့ကကြီးရွယ်ကန်တာခင်တယ်ပဲကျွန်တော်တို့ပြည့်ပြဲမလားတကယ်တမ်းကျတော့နိုင်ငံတကာတိဆောက်တာကဟိုဟာလူစုပေါ်မှာတိဆောက်တယ်လေဒါဆိုလူစုအနေအထားနဲ့ကျွန်တော်တို့ဒီ deadlock ကိုဘယ်လိုဖြေမလဲဆိုတာကျွန်တော်အဲ့ဒါကိုဆွေးနွေးတာ
ဒေါက်တာအမ်ခွန်လာဟာကချင်သုံးပါတီမဟာမိတ်အဖွဲ့ KNCB ရဲ့ပြောရေးဆိုခွင့်ရှိသူလည်းဖြစ်ပါတယ်။မနက်ဖြန်မှာလည်းမြကြီးနားမြို့မနောကွင်းမှာကချင်ပါတီရဲ့ပေါင်းစည်းနိုင်ရေးအတွက်လူထုတွေ့ဆုံပွဲပြုလုပ်မှာဖြစ်ပြီး2020နိုင်ငံရေးအခင်းအကျင်းအတွက်အဓိကဆွေးနွေးကြမှာဖြစ်ပါတယ်
။ဒါကတော့ကိုဇော်ထက်ရဲ့သတင်းတော်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုလည်းနောက်ထပ်ကချင်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။ကချင်လွတ်လပ်ရေးအဖွဲ့ KIA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာကြောင့်ဒုက္ခသည်စခန်းပေါင်း165ခုမှာခိုးလုံးနေကြတဲ့စစ်ပီးဒုက္ခသည်တွေရဲ့အခြေအနေတွေနဲ့လိုအပ်ချက်တွေကလည်းပိုးပြီးတော့ဆိုးလာနေပါတယ်။ KIA နဲ့မြန်မာစစ်တပ်ကြား18နှစ်ကြာအပြစ်ခတ်ရက်ဆဲခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကင်ပြိပက္ခတွေကလည်းပြန်လဲပြီးတော့စတင်ခဲ့တဲ့2000ခုနှစ်ကစလို့ခချင်းပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်တသိန်းနီးပါးအထိရှိလာခဲ့ပြီးငြိမ်းချမ်းရေးဆွေးနွေးနိုင်မယ့်အခြေအနေကလည်းအလှမ်းဝေးနေစေဖြစ်ပါတယ်။ကချင်ပြည်နယ်အတွင်းကဒုက္ခသည်ရဲ့အခြေအနေတွေကိုကိုယ်တိုင်သွားပြီးတော့တွေ့ဆုံမေးမြန်းထားတဲ့ Steve Sanford ရဲ့သတင်းကိုအခြေခံပြီးတော့ Mac Computer တွေကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ဖြူရီ OA ဆုခွာထွက်ပြေးသူတွေခုလုံနေကြတဲ့ရှာအိတ်ရဲ့ဒုက္ခသည်စခန်းမှာအခုလိုဂီတသားတွေကြားနေရတာကိုကြည့်ပြီးတော့ရေရည်အတွက်ပျော်လေးချက်လက္ခဏာတစ်ခုလို့မြင်ကောင်းပြတိုင်းကြားပါရစေ။ဒါပေမဲ့အခုချိန်အထိမရက်သေးတဲ့စစ်ပွဲတွေနဲ့ OA ဆုခွာထွက်ပြေးရမှုတွေကြောင့်ကြုံရတဲ့စိတ်ဒဏ်ရာတွေဟာကလီးရီချာမှာပိုးပြီးတော့ဆူလာနေပါတယ်။အသက်73နှစ်အရွယ်ဖဲချာနှုတ်ပတ်တဲ့မိသားစုဆိုရင်9နှစ်အတွင်း၄ချိန်ထွက်ပြေးခဲ့ရပြီပါပြီ
။ So when I live in Zaiog IDP camp, I thought there would be no more running away from the fighting, but it happened again.
ဆိုင်အောင်ဒုက္ခသည်စခန်းမှာရှိနေတဲ့အချိန်လုံးကနောက်ထပ်ထပ်ပြေးစရာမလိုတော့လောက်ဘူးလို့ကျွန်မထင်ခဲ့တာ။ဒါပေမဲ့အရင်လိုပဲပြေးနေရတာပါပဲ။မြန်မာစစ်တပ်ကဒုက္ခသည်စခန်းထဲထိလက်နက်ကြီးတွေနဲ့ပစ်လို့စခန်းထဲကနေထွက်ပြေးပြီးတော့မြစ်ဘေးကတပ်ပင်ကြီးသားမှာပုန်းနေခဲ့ရပါတယ်။ဒုက္ခသည်စခန်းထဲမှာအများစုကလေယာဉ်စိုက်ပျိုးပြီးအသက်မိုးပဲကျောင်းနေကြတာပါ။ဒါကြောင့်သူတို့ရဲ့စိုက်ပျိုးမှုတွေဆုံးရှုံးရတာကသူတို့ရဲ့ရှင်သန်မှုဆုံးရှုံးတာနဲ့အတူတူပါပဲ။ခန်းမကူလောဟာအရင်ကစိုက်ပျိုးရေးလုပ်ခဲ့ပေမဲ့အခုကတော့ဒေသတွေကဆေးမှဝါခွက်တွေလုပ်ပြီးတော့ဝဝေရှာနေတဲ့သူပါ
။ရရှင်မငါကုရှင်
မစစ်တပ်ကကချင်လူမျိုးတွေကိုပြစ်မှတ်ထားတာဟာကျွန်တော်စီမှာကြောက်စိမ့်နဲ့ရွှေလူမျိုးသဘောကတွင်းထွက်တွေအများပြားရှိတာကြောင့်လို့ထင်ပါတယ်။သူတို့ကမနာလို့ဖြစ်ပြီးတော့ကျွန်တော်စီကနေပြီးတော့ဓာရီကိုခိုးယူခြင်းနေတာပါဒါကြောင့်မလို့ကချင်တွေကိုတိုက်တာ
ဒုက္ခသည်တွေကိုကူညီပေးတည်တဲ့တကယ်တကအဖွဲ့တွေရဲ့သွာလာလှုပ်ရှားမှုတွေကိုမြမဆူရကတွုံးပြပိတ်ပင်လာနေတာနဲ့အပြားဒီဒုက္ခသည်တွေအထက်အစားအစာရေးတဲ့စေဝါလိုအခြေခံလိုအပ်ချက်တွေလည်းပြတ်လတ်လာနေပါတယ်ဒုက္ခသည်အများပြားဟာဒေသတွေကဖျားချောင်းသေးအဖွဲ့တွေရဲ့လူထမ်းမှုတွေပဲရပ်တည်နေကြတာပါနေထိုင်မကောင်းဖြစ်တဲ့အခါမှာလည်းစေးမိတို့နဲ့ပဲကူတာကြပါတယ်
ကချင်လူမျိုးလက်ဖိုက်နှမ်းပေါက်ကခုလိုပြောပြပါရယ
်တကောတင်းအန်ခုံထန်ကို
တိုင်းရင်းစင်းနဲ့ကုသနည်းတွေအကြောင်းကျွန်မလေ့လာနေပါတယ်ဆေးဘဝင်အပင်တွေကိုသုံးပြီးစခန်းထဲကစီဂျိုယောဂါတွေကိုဘလို့ကုမလဲနောက်သွားပိုးစားတဲ့သူတွေတွက်ချာပါရဝေဒနာခံစားနေရသူတွေကိုဘလို့ပရစီနဲ့ကုသမလဲဆိုတာတွေကိုကျွမ်းကျင်ဆေးပညာရှင်တွေစီကနေလေ့လာသင်ယူနေပါတယ
်မြမဆိုးရထိချုပ်တဲ့ပြည်တွေမှာအခြေအနေတည်ကြည်ပြီးစီးပွားရေးဖွံ့ဖြိုးလာနေတာတွေရှိပေမဲ့လို့တိုင်းရင်းသားဒေသအများပြားမှာတော့အဲ့ဒါလိုဖြစ်လာဖို့အတွက်ပြောလို့ဆောက်စားနေရတဲ့အခြေအနေပဲရှိပါသေးတယ်ရှင်
ဒါကတော့ကချင်ပြည်နယ်အတွင်းကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေတွေကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ Steve Sanford ရဲ့သတင်းကိုအခြေခံပြီးတော့ Mac Timpu တွေကတင်ပြသွားတာဖြစ်ပါတယ်။အခုကတော့အတာတကြံအကျိုးတည်သရှင်တပုတ်ကိုဖျော်ပြပေးမယ့်အစီအစဉ်မှာအဆိုတော့ခင်မောင်တို့ရဲ့ရွှင်လန်းချမ်းမြေပါစီဆိုတဲ့တဲ့ချို့နားဆင်ကြည့်ကြပါခင်ဗျာ 。ဆိုတော့ခင်မောင်တို့ရဲ့ရွှင်လန်းချမ်းမြေပါဆိုတဲ့တည်ခြင်းဖြစ်ပါတယ်။အခုနှစ်တက်ကာလအခါသမျက်မှာတောတာရှင်အားလုံးပျော်ရွှင်ချမ်းမြေကြပါစေလို့ VOE ဝိုင်းတော်သားများကူစားဆုမွန်တောင်းလိုက်ပါတယ်။ VOE ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီအခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လင်းချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေတင်ဆက်တဲ့အခါမှာဆိုရင်တော့စီဝိုင်းအပတ်စဉ်ကဏ္ဍမှာကြားကြဖို့ရှိပါတယ်အဲ့ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းမူရင်းအပေါ်မပြည့်မတ်မြတ်သစဉ်အောင်တဲ့အတူတင်ဆက်ပေးပါမယ်ခင်ဗျာမြန်မာနိုင်ငံမှာဘာကြောင့်ဒီမိုကရေစီရပ်တန့်နေရသလဲ Why is democracy stalling Myanmar ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ Vincent R. Johnson ရဲ့ဆောင်းပါးကို Express News Online မှာဖတ်ရှုရပါတယ် Nobel ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ဟာ2016ခုနှစ်ကလေးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တာဝန်ထမ်းဆောင်လာခဲ့ပါတယ်။ဒါပေမဲ့အခြေခံအားဖြင့်တော့သူမဟာဝန်ကြီးချုပ်တာဝန်ရယူထားသူဖြစ်ပါတယ်။မြန်မာနိုင်ငံကိုဒီမိုကရေစီတိုင်းပြည်အဖြစ်ကျိုးပန်းတည်ဆောက်တဲ့နေရာမှာတော့ရပ်တန့်နေတာတွေ့ရပါတယ်။အနောက်မီဒီယာတွေရဲ့ဖော်ပြချက်တွေအရမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထွက်လာတဲ့သတင်းတွေကမကောင်းတဲ့သတင်းတွေသာဖြစ်နေတယ်လို့ဆိုပါတယ်။အတော်မတန်ထွက်ပေါ်လာနေတဲ့သတင်းတွေထဲမှာလူနည်းစုရိုဟင်ညာတွေအပေါ်ညှဉ်းပန်းနှိပ်စက်တာတွေဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြတာတွေတရားရုံးတွေရဲ့အဂတိလိုက်စားမှုတွေလူမျိုးစုလိုက်ဖေရှားရှင်းလင်းနေတဲ့အကြောင်းတွေသတင်းသမားတွေအပေါ်ဖိနှိပ်မှုတွေဘာသာရေးအကြမ်းဖက်မှုတွေအစိုးရရဲ့ထိတ်တန့်ဥပဒေအကြံပေးဗမာမွတ်စလင်ရှေ့နေအသက်ခံရတာအဆရှိတဲ့သတင်းတွေဖြစ်နေပါတယ်။ဒေါအောင်ဆန်းစုကြည်ဟာတိုးတက်ပြီးတော့တည်ငြိမ်မှုရှိတဲ့ခေတ်ဒီမိုကရေစီစနစ်ကိုဖော်ဆောင်ရမှာအားနည်းတယ်လို့ဝေဖန်သူတွေကပြောကြပါတယ်။ဒါဟာလုံးဝနှီးပါမမှန်ကန်ပါဘူး။သူမဟာနှစ်ပေါင်း30မြန်မာနိုင်ငံဒီမိုကရေစီရေးအတွက်ဥဆောင်တိုက်ပွဲဝင်ခဲ့သူဖြစ်ပါတယ်။ဒီမိုကရေစီစံတန်မိုးတွေအတွက်ရဲရင်ကြိုးပမ်းအားထုတ်တဲ့နေရာမှာတန်တိတ်ထန်ခိုင်မာသူဖြစ်ပါတယ်။ဒါပေမဲ့ဥတီချက်ကိုလင်းလင်းမြန်းမြန်းပေါက်မြော်ရေးအတွက်အဖွဲ့အစည်းအစိုးရရန်ရည်ကြီးကိုရွေ့တော့အောင်ကင်တွေဆောင်ရွက်တဲ့နေရာမှာတော့အားနည်းချက်ရှိတယ်လို့យေတာထားပါတယ်။ဥပဒေရလွတ်တော်မှာနေရာ၄ပုံတစ်ပုံကိုစစ်တပ်ကရယူထားပြီးတော့ရာစုနှစ်ထက်ဝက်ကျော်အာဏာရှင်လိုအုပ်ချုပ်လာခဲ့တဲ့စစ်တပ်ဟာအာဏာကြီးထွားနေစေရှိပါတယ်။နှစ်ပေါင်း50ကြာဖိနှိပ်တဲ့စစ်အစိုးရလက်အောက်မှာနေခဲ့ရတဲ့အကျိုးဆက်တွေကိုချက်ချင်းပြုပြင်ဖို့ရာကတော့မလွယ်ကူလှပါဘူးအခြေအနေကောင်းနေရှိတယ်ဆိုတော့မှထိရောက်တဲ့ဒီမိုကရက်တစ်လူပောင်အဖွဲ့အစည်းဖွံ့ဖြိုးလာမှုလို့ဖို့ဆိုတာနှီးကွေးတဲ့လုပ်ငန်းစဉ်တစ်ခုဖြစ်ပါတယ်စသဖြင့်ရေးသားထားပါတယ
်ဆက်လက်ပြီး The Washington Post မှာရေးသားထားတဲ့ Too many are looking away from Burma's ethnic cleansing campaign ဆိုတဲ့ခေါင်းစဉ်နဲ့ editor အဘော်ကိုကောက်နှုတ်တင်ပြလိုပါတယ်ဒေါ်ဆန်းစုကြည်ကိုဒီမိုကရေစီလှုပ်ရှားမှုရဲ့ပုံရိပ်တစ်ခုဖြစ်ဖော်ဆောင်ပေးခဲ့တဲ့1988ခုနှစ်ကမြန်မာနိုင်ငံတဝန်းလူမှုအုံကြွမှုဆန္ဒပြပွဲမှာယဟန်တန်ဃာရီဟာကျောင်းသားတွေနဲ့အတူရှင်တွဲဆန္ဒပြခဲ့ကြပါတယ်။အရင်ကဗုဒ္ဓဘာသာဝင်ယဟန်တွေကလွတ်လပ်ခွင့်အတွက်ယက်တီခဲ့ကြတာပါ။ခုခါမှာတော့ဗုဒ္ဓဘာသာဝင်အများစုရှိတဲ့နိုင်ငံကိုဒေါ်ဆန်းစုကြည်ကဥဆောင်ပြီးစစ်တပ်နဲ့အာဏာခွဲဝေအုပ်ချုပ်နေပါတယ်။စစ်ဘုတ်ချုပ်တွေကရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေကိုပြင်းပြင်းထန်ထန်နှင်ထုတ်တာတွေရပ်တန့်သွားအောင်ဒေါ်ဆန်းစုကြည်ကမတားဆီးနိုင်ခဲ့ပါဘူးအကျိုးဆက်ကတော့လူသားချင်းစာနာထောက်ထားမှုနဲ့လူခွင့်ရေးကင်းမဲ့မှုကပ်ပြီးကြောက်ရွံ့တာပါပဲအခုဆိုရင်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရိုဟင်ဂျာ9,000ကျော်လောက်ရှိနေပါတယ်နိုင်ငံရခြားမှာရှိတဲ့ဗုဒ္ဓဘာသာဝင်စာရေးဆရာတွေတွေးခေါ်ပညာရှင်တွေလူခွင့်ရေးလူလားသူတွေအပါအဝင်တော်တော်များများဟာလေရိုဟင်ဂျာရေးနဲ့ပတ်သက်ပြီးဗုဒ္ဓဘာသာဝင်ယဟန်တွေစီကိုအိတ်ဖွင့်ပေးစာရေးကြတာမှာအရင်ကတရားမျှတမှုကိုလိုလားခဲ့တဲ့ဗုဒ္ဓဘာသာအရေးတက်ကြွလှုပ်ရှားသူတွေယဟန်တွေလူများကကြီးညိုလေးစားကြတဲ့တက်ကြီးပိုင်းတွေအနေနဲ့သူတို့ကိုယ်တိုင်ဆန့်ကျင်ခဲ့တဲ့စစ်တပ်ရဲ့လုံရက်တွေပေါ်နှုတ်ဆက်နေတာအံ့အားသင့်မိတယ်လို့ဆိုပါတယ်ဒီအိတ်ဖွင့်ပေးစာကိုလက်မှတ်ရေးထိုးခဲ့ကြသူတွေထဲမှာ88ရေးခင်းကလှုပ်ရှားခဲ့သူတွေအပြင်လူငယ်တွေလည်းပါဝင်ပါတယ်မ ဒိမ့်မှုတွေတရားဥပဒေပြင်ပကတရားမဲ့တပ်ဖြတ်မှုတွေကလေးငယ်တွေကိုညှဉ်းပန်းတပ်ဖြတ်မှုတွေဟာဗုဒ္ဓဘာသာတရားနဲ့ဆန့်ကျင်နေပါတယ်ဒုက္ခချုပ်ငြိမ်မှုတရားအခြေခံတဲ့ဗုဒ္ဓဘာသာဝင်တွေအများစုရှိတဲ့မြန်မာနိုင်ငံအနေနဲ့ဒီလိုသတင်းစကားတွေကိုအလေးထားနှာကြားသင့်ပါတယ်ဒီအခြေအနေဆိုးအတွက်တာဝန်ရှိသူတွေကိုအရေးယူဖို့ကြိုးပမ်းမှုတွေပုံမလုပ်ဆောင်ရပါမယ်ဒေါက်ဆန်းစုကြည်ကတော့ငြိမ်းချမ်းရေးအတွက်လှုပ်ဆောင်နေတယ်လို့ပြောပေမဲ့အခြေအနေတွေကပုံမဆိုးွားလာပါတယ်မကြခင်မုတ်တုံရာသီကြောက်တော့မှမဟုတ်ဒုက္ခတွေတွေအတွက်အခက်အခဲတွေတွေ့ရအောင်မှာပါအားလုံးစိုးရိမ်နေကြတာကတော့လူမျိုးတုံးတပ်ဖြတ်မှုရဲ့အကျိုးဆက်တွေကို2018မှာရင်ဆိုင်ရရင်ဘလို့ဖြေရှင်းကြမလဲဆိုတာပါပဲလို့ရေးသားထားတာကိုဖတ်ရှုရပါတယ်ရှင
်ဒါကတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုမူရင်းအပေါ်မပြတ်ကောင်းလို့တင်ပြပေးခဲ့တာဖြစ်ပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနေပါပြီအမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလတန်းကအစီအစဉ်တင်ဆက်ပေးနေတာပါ
ဒီနေ့တင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကဏ္ဍ20ကိုဆိုလိုတာတော်ရရှိများအတိပါ HIND hind ကတော့နောက်ဖက် SIGHT site ကတော့စက်ခုအမြင်ဆိုတော့စကိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာဘာကိုဆိုလိုပါလိမ့်လို့သောရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းသပ်ရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အဓိပ္ပာယ်ကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကစည်းကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းစည်းသက်သာတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေရဲ့ဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါတော့မနေ့ခင်းတိုင်းတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးကြားမှာကတော့စီးပွားရေးကဏ္ဍဖြစ်ပါတယ်ပြပယင်းနှိမ့်နှံသူတွေရဲ့ယုံကြည်စိတ်ချမှုရလာအောင်လုပ်ဆောင်မှာဘလို့အားနည်းချက်တွေရှိနေပါသလဲ IMF ကတိုက်တွန်းထားသလိုပြုပြင်ပြောင်းလဲရေးဒုတိယလှိုင်းကိုဖော်ဆောင်မှုမြန်မာနိုင်ငံရဲ့အခြေအနေကအဆင်သင့်ဖြစ်နေပါပြီလားစတဲ့အကြောင်းအရာတွေနဲ့ပတ်သက်လို့စီးပွားရေးပညာရှင်ဦးလာမောင်ကိုဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းစီးပွားရေးကဏ္ဍအစီအစဉ်ကိုကိုကျော်ကျော်သိန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံထဲကိုအမေရိကန်စီးပွားရေးလုပ်ငန်းတွေထင်သလောက်ပေါ့ဖြစ်တဲ့လောက်ဝင်မလာသေးတာကနိုင်ငံရေးတစ်ခုတည်းကြောင့်ရောဟုတ်ပါမလားဆရာ။ကျန်တဲ့ဥပဒေတွေလှုံ့ထုံးလုံနည်းတွေတိုင်းပြည်ရဲ့အခြေခံအဆောက်အအုံလျှက်စင်ပြီးစသည်အပြည့်အဲ့ဒါတွေပေါ်မှာရောငူတည်နေတာမျိုးမဖြစ်နိုင်ဘူးလားခင်ဗျာ
။နိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုတာနဲ့ပြောလိုက်တာနဲ့တကယ်ကြီးနဲ့စီးပွားရေးအခြေခံအဆောက်အအုံတွေကတိတ်အရေးကြီးတဲ့အခန်းကဏ္ဍပါလာသလိုနောက်ပြီးတော့ဆိုလိုတာကအမေရိကန်နိုင်ငံဆိုတာက very advanced country ပေါ့ဗျာ။နော်သူကသိုးထားတယ်ကမ္ဘာကြီးကိုစီးပွားရေးလုပ်ငန်းတွေဝင်လာရင်တစ်အချက်လက်ပိလိုက်ယူလုံးဝမလုပ်ရဘူးအရေးယူမယ်နေ့အချက်ကမ္ဘာကြီးကိုဝင်လာလို့ရှိရင်အဲ့ဒီ republic နော်တလားတစ်ချိန်အခြေအနေပြရမယ်ဆိုတဲ့အချက်တွေကပါနေတယ်နော်ပြောကြလို့ဆိုရင် company registration စလုပ်တဲ့အချိန်ကစပြီးတော့ပေါ့အစဉ်စဉ်အ American Standard Nation လာရင်လုံးနေလို့ပ
ါ။
ဥပမာပြောကြလို့ဆိုရင်နိုင်ငံခြားရင်းနှီးမြုပ်နှံမှုဥပဒေပေါ့ဗျာ။အခုကနိုင်ငံခြားနဲ့ပြည်သူနဲ့ပေါင်းလိုက်ပြီ။မြန်မာနိုင်ငံရင်းနှီးမြုပ်နှံမှုဥပဒေဆိုတာနော်။ဘယ်လိုပဲပြောပြော American မျက်စိနဲ့ကြည့်ရင်တော့လည်းရှုပ်ထွေးနေသေးတယ်ပေါ့။
ဟုတ်ကဲ့။
အဲတော့ American Company ကြီးတွေဝင်ဖို့ဆိုတာကုမ္ပဏီကြီးအသိကြီးတယ်လေ
။ဟုတ်ကဲ
့။ဝင်လာရင်တော့ဝန်တိုင်းတိုင်းနဲ့တစ်ခါတည်းကိုတုတ်တက်သွားမှာ
။ဟုတ်ကဲ
့။အဲဝင်ဖို့နည်းနည်းလေးတော့ကြည်ရလေတဲ့သဘောကြီးရှိနေတာ
ဟုတ်ကဲ့ပါဆရာဆိုတော့ IMF ကပြောထားတဲ့အထက်မှာဟလာအလားအလာကောင်းနေသူတို့အများကြီးတော်တော်များများပြောထားပါတယ်ဒါပေမဲ့သူတို့ကလည်းဟလာဘာတွေလှုပ်တင်နေဘာတွေလှုပ်ရမယ်လို့ပြောထားတဲ့ကြိုင်နေတဲ့အထက်မှာပဲတိုင်းပြည်စည်းဝါးရေးအတွက်သတိထားရမယ့်အချက်တွေပေါ့ဆိုတော့ Andre ဆိုတာတဲ့ပို့ပြီးတော့ဟလာသတိထားမယ့်အလေးထားမယ့်အချက်တွေလို့ပြောထားတဲ့အထက်မှာရခိုင်ပြည်နယ်အကြက်တဲကိစ္စလိုမျိုးကိစ္စပါပါတယ်ဆိုတော့ရခိုင်ပြည်နယ်အကြက်တဲကိစ္စသည်နိုင်ငံခြားရင်းနှီးမြှုပ်နှံမှုဂျီနီမြုံနယ်သူတွေရဲ့စိုးရိမ်မှုကိုပို့ပြီးတော့ကြီးထွားစေတယ်။ဥပမာဂျီနီမြုံနယ်သူတွေစိုးရိမ်ဟိုစိုးရိမ်စိတ်တွေရော့မသွားစေတဲ့အခြေအနေမျိုးဖြစ်တယ်ဆိုတော့ဒီပြဿနာကရောဒိုင်းပစ္စည်းဘဝတစ်ခုလုံးဖွံ့ဖြိုးတိုးတက်ရေးအတွက်ဘလောက်ထိအရေးပါတဲ့အခြေအနေမှာများရှိနေပါလဲခင်ဗျ။
တိုင်းပြည်တစ်ပြည်မှာစီးပွားရေးလာလောက်ကြတဲ့လူတွေကတိုင်းပြည်ရဲ့ image ကိုကြည့်တယ်ခင်ဗျ။နော်အဲ့တော့နိုင်ငံရဲ့ပုံရိပ်ကအခုဟာကဒီရခိုင်အရေးအချင်းကြောင့်ပုံရိပ်ကြီးကတော်တော်ကျသွားတယ်နော်ကျွန်တော်တို့ကြည့်တော့ဗျာနိုင်ငံခြားဟိုမီဒီယာတွေကနေပေါ်ပြထားတာဟာတခါတည်းနိုင်ငံလေးတွေဥပမာ6,000-6,000လောက်ကိုထွက်ပြေးသွားတဲ့ပုံတွေပြတယ်။ဟာလေဟာတခါတည်းဟိုကြိတ်ကြိတ်တိုးပေါ့။ဟာလေဟိုမြေတွေရဲ့မြေတွေရဲ့ရောကုန်းမော်ရောပြေးနေကြတာတွေသွားနေကြတာတွေပြတယ်။နော်အဲ့ဒါလေးကြီးပဲပြနေတယ်။သူတို့နောက်ကဘာတွေလိုက်လို့လဲ။ဘာဖြစ်တာလဲ။ဆိုတော့အခေမှန်ကိုဒီမီဒီယာတွေကပေါ်မထုတ်နိုင်ဘူးဘာလို့လဲဆိုတော
့ကျွန်တော်ဖြတ်မေးကျွန်တော်နည်းနည်းဖြတ်မေးပြစီဆရာနည်းနည်းဖြတ်မေးပြစီမီဒီယာတွေကမပေါ်ထုတ်နိုင်ဘူးဆိုတော့တကယ်အစိုးရတာဝန်ရှိသူတွေဘိုင်းကဆိုကြပါစို့ဆရာရေမြန်မာအစိုးရတခုလုံးနေနေကရောဒီဘိုင်းမှာရင်းနှီးမြှုပ်နှံသူတွေယုံကြည်စိတ်ချလာအောင်ဟုတ်လားသူတို့ရင်းနှီးမြှုပ်နှံရဲလာအောင်တရင်ချက်လက်ထုတ်ပြန်ပေးမှုကရောအားနည်းတယ်လို့တစ်ဖက်ကပြောလို့မရဘူးလားခင်ဗျာ
နိုင်ငံတော်ရဲ့ဒီမီဒီယာတွေကလည်းသူတို့အားနေတယ်ပဲပြောရမှာပေါ့။နိုင်ငံခြားဘယ်လိုလုပ်နေလဲဆိုတော့သူတို့ရှင်းနိုင်တဲ့အခြေအနေမရှိဘူး။ဥပမာဒီလောက်သူတွေဘာကြောင့်ထွက်ပြေးလဲဆိုတာကိုအထာဖော်ထုတ်ပြီးပြနိုင်လောက်တဲ့အခြေအနေမရှိဘူးဖြစ်နေတယ်။နော်။အဲ့တော့မြန်မာနိုင်ငံကပုဂ္ဂလိကမီဒီယာတွေကိုလည်းဟိုဥပမာဖန်လာစီလာတွေကလည်းရှိရှိနေတယ်လို့ဒါလည်းတရားစွဲတာတွေကလည်းရှိရှိနေတော့ไอ้นี่ลักษณะเล่นไหนไม่ลงไหนရှင်းပြိုင်နိုင်မှုမလုံနိုင်တဲ့အတွက်ကြောင့်မလို့နိုင်ငံခြားကကြည့်တဲ့အခါမှာနည်းနည်း image ကမကောင်းတဲ့သဘောဖြစ်နေတာအဲ့ဒါကိုအရင်ဘာကြောင့်ဖြစ်လဲဆိုတော့ကျွန်တော်တို့အရင်သားတွေတောင်ပြည်နေတဲ့ဟာတွေရှိတယ်လေအဲ့ဒါတွေကိုနိုင်ငံတကာမီဒီယာတွေမှာတင်ပြနိုင်လောက်အောင်လုပ်ကြပါလားဆိုတဲ့သဘောမျိုးတွေပြောချင်တာ
IMF ရဲ့သူတို့အခုနောက်ဆုံးထွက်တဲ့ထဲမှာကသူကဟိုလှုပ်ဆရာရှိတဲ့အထက်မှာပို့ပြီးတော့တက်လာဖို့အတွက်လှုပ်ဖို့သူတို့အကြံပေးထားတဲ့အထက်မှာပို့ပြီးတော့အသေးစိတ်တဲ့ဒီမဟာဗျူဟာမျိုးပြင်ပြောင်းလေးအစီအစဉ်ကိုအကောင့်ထဲပေါ်ပါဆိုပြီးတော့သူတို့ကပြောထားပါတယ်ပြောရရင်တော့ဒီပြင်ပြောင်းလေးကိုဒုတိယအဆင့်ဒုတိယလှိုင်းလှုပ်ပါတော့လို့ပြောပါတယ်ဆိုတော့အဲ့ဒီစီးပွားရေးပြင်ပြောင်းလေးကိုဒုတိယလှိုင်းအထိလှုပ်ဖို့အတွက်မြန်မာနိုင်ငံရဲ့အခြေအနေကရင်းမြဲတဲ့အခြေအနေရှိပါပြီလားခင်ဗျအ
လုံးရှိပါတယ်မြန်မာနိုင်ငံက reform ဆိုတဲ့စကားလုံးတောင်သိပြီးနားမလည်ခဲ့ဘူးလို့တော့ကျွန်တော်တို့ခင်တာပဲเนาะ reform လုပ်တယ်ဆိုတာက restoration လုပ်တာမဟုတ်ဘူးเนาะပြီးတော့ reconstruction လုပ်တာမဟုတ်ဘူး reform လုပ်တာတေယုတ်ပြည်ကဥပြည့်မဟာကောင်းဆောင်ကြီးတိန်ရှောက်ပြင်ဥဆောင်ပြီး reform လုပ်လိုက်တဲ့အခါမှာသူတို့ရဲ့ကျွေးကြော်တာက great leap to outwards and great leap to modernization လို့ပုံတယ် great leap ဆိုတဲ့စကားလုံးကိုပုံတယ်နော်ကြီးစွာခုံထွက်တာအဲ့တော့ကျွန်တော်တို့ကမဟုတ်ဘူးဟိုစပြီးတော့ဟိုဥသိစိန်လက်ထက်တုန်းကသူကြီးတွေပြောတာကျွန်တော်တို့ရှေ့ကိုတိုးနေပါတယ်အလှမ်းကြီးတိုးနေပါတယ်တော်တော်ကြီးရတာပဲနော်ဘိုးကျောင်းအောင်ဆန်းလုပ်ခဲ့တဲ့အနှစ်80အနှစ်လောက်ကပြောခဲ့တယ်နော်သူများတွေအလှမ်းနှိုင်းရင်တဲ့တုတ်တူက50-50လှမ်းနှိုင်းနိုင်မှနောက်10နှစ်အနှစ်20ကျရင်တော်ကာကြမယ်လို့လုံးရတဲ့80တနစ်ကဟာပြည်ပြည်ပြည်ပြည်ရတယ်เนาะအဲ့တော့အခု second wave of reform ဆိုတာပြင်းပြင်းထန်ထန်လုပ်ကိုလုပ်ရအောင်လေ
ဟုတ်ကဲ့ဆရာဆိုတော့ကအခုဟာကအစိုးရအဖွဲ့မှလည်းအကြီးအကဲကအစအပြောင်းလဲတွေရှိထားပြီးပြီဆိုတော့ဘယ်အဆင့်ကနေစလုပ်တင်နေလို့ယူဆပါတယ်လဲခင်ဗ
ျမဟာဗျူဟာဆိုတာเนาะဘူဝါဒနဲ့စတာပါเนาะဥပမာဒီ NLD က ွေးကောက်ပွဲတက်မယ်ဆိုကြတဲ့စီဝါရေးမူဝါဒ6ချက်ဆိုပြီးတင်ပြခဲ့တယ်။နောက်တော့တခါတက်လာပြီးတော့အနည်းငယ်လောက်အကြာမှာစီဝါရေးမူဝါဒ12ချက်ပေါ်ပြထားတယ်ပေါ့ဗျာ။အဲ့ဒါတွေကလူတိုင်းပြောရရင်လည်းနည်းနည်းရေပုံရဆန်တယ်ပေါ့ဗျာ။နောက်အဲ့ရောအသေးစိတ်လိုအပ်တယ်ဆိုတာအမှန်ကဒီအစိုးရအဖွဲ့ကအချက်ပေါင်း95ချက်အသေးစိတ်ဒီနယ်တိုင်းဒေသကြီးတွေရောဝန်ကြီးအစိုးရအဖွဲ့တွေရောညွှန်ကြားထားပြီးဖြစ်တယ်။အဲ့ဒီအသေးစိတ်ညွှန်ကြားထားတဲ့အကြောင်းအရာ95ချက်ကိုဒီပြင်လင်းမြင်တအောင်ဖော်ထုတ်လို့လူတွေမသိဘူးဖြစ်နေတာ။အဲ့ဒါကိုပြင်လင်းမြင်တအောင်ဖော်ထုတ်ပြီးတော့ဥပမာအရေးသမားကြီးတောင်မှတလားတစ်ချိန်ပြည်သူကိုပြောခဲ့တာပဲ။အခုလည်းသမားအစ်စ်သမားတစ်ချိန်တော့ပြောရင်းနဲ့ဒါမျိုးတွေတော့ပွင့်လင်းနေတာအောင်ပေါ်ထုတ်ပြလို့ရီးလို့ကျွန်တော်အဲ့ဒါကိုပြောချင်တာပ
ါကိုကျော်ကျော်သိန်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတ္တဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါကိုအောင်အောင်ကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုမှာအကြမ်းဖက်တဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူကတော့ဒေါက်တာမာတင်လူသာကင်းဂျူနီယာပါ။20ရာစုအတွင်းပိုးပြီးတော့ယဉ်ကျေးတဲ့လူပေါင်းအဖွဲ့အစည်းဖြစ်လာဖို့အတွက်အဓိကကျတဲ့ဥပဒေနဲ့ရပြဋ္ဌာန်းနိုင်အောင်ကြိုးစားခဲ့သူလည်းဖြစ်ပါတယ်။1964ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့ပြည်သူအခွင့်အရေးဆိုင်ရာဥပဒေနဲ့1965ခုနှစ်မှာပြဋ္ဌာန်းလိုက်တဲ့မဲပေးခွင့်ဆိုင်ရာဥပဒေတွေကိုပြဋ္ဌာန်းနိုင်ခဲ့တာပါ။ဒီနှစ်ဧပြီလ4ရက်နေ့တုန်းကတော့အမေရိကန်ပြည်ထောင်စုရဲ့ထင်ရှားတဲ့ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်လုတ်ကြံတက်ဖြတ်ခံရတာအနှစ်90ပြည့်မြောက်သွားပါပြီ1968ခုနှစ်ဧပြီလ4ရက်နေ့တုန်းကတန်နစီပြည်နယ်မန်ဖစ်မြို့ကလော်ရီမိုဒယ်ရဲ့လေသာဆောင်မှာဒေါက်တာကင်းကိုဂျိမ်းစ်အော်ရေးဆိုသူကတနက်နေ့ပြစ်ခတ်လုတ်ကြံခဲ့ပါတယ်ဧပြီလ9ရက်နေ့မှာတော့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့ဇာပနာကျင်းပခဲ့ပါတယ်သူရဲ့ဇာတိမျိုးဖြစ်တဲ့ဂျော်ဂျီယာပြည်နယ်အက်တလန်တာမြို့မှာကျင်းပတဲ့ဇာပနာကိုလူတွေသိမ်းနဲ့ချီးပြီးတော့တက်ရောက်ခဲ့ပါတယ်။ဒေါက်တာကင်းကွယ်လွန်တဲ့အချိန်ကာလအပိုင်းခြားအတွင်းသမရရစ်ချတ်နစ်ဆန်ရဲ့ဝါတာဂိတ်အရှုပ်တော်ပုံလိုမျိုးပေါ်ပေါက်ခဲ့တဲ့အပြင်သမရလောင်းကိုယ်စားလှယ်တဦးဖြစ်တဲ့ရောဘတ်ကနေဒီလည်းလှုပ်ကြံခံခဲ့ရတာမျိုးအမေရိကန်သမိုင်းမှာထူးထူးခြားခြားအဖြစ်အပျက်တွေလည်းရှိခဲ့ပါတယ်။ပြည်သူအခွင့်အရေးလှုပ်ရှားမှုခေါင်းဆောင်တဦးဖြစ်တဲ့ဂျက်ဆီ ဂျက်ဆန်ကဒေါက်တာကင်းဟာအဖိနှိပ်ခံတွေအတွက်ခွန်အားဖြစ်စေတယ်လို့ဆိုပါတယ်။
He is really as a symbol of power and justice.
သူဟာကြီးမြတ်တဲ့စွမ်းအားတရားမျှတမှုငြိမ်းချမ်းရေးနဲ့စီးလုံးညီညွတ်ရေးတို့ရဲ့အပြယုတ်ဖြစ်ပါတယ်။စီးလုံးညီညွတ်မှုအတွက်ကြီးမားတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွှားရပါမယ်။မွန်ဂိုမာရီကအဖြစ်ပြက်မှာဆိုရင်လည်းတောင်းဆိုမှုတွေရဖို့အတွက်တီးခန့်အလျှော်ပေးရတာတွေထိတ်တန့်ရင်ဆိုင်ရတာတွေရှိခဲ့ပါတယ်။
1965ခုနှစ်မှာအသားအရောင်ခွဲခြားမှုကနေအခြေခံလာပြီးတော့မဲပေးကွင်းကိုပိတ်ပင်ခဲ့တာကြောင့်အာဖရိကအမေရိကန်တွေဟာဆယ်မာကနေမွန်ဂိုမာရီအထိချီတက်ဆန္ဒပြခဲ့ကြပါတယ်။မေပေကွင်းအတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ600လောက်ဟာမိုင်90ခရီးကိုချီတက်ဆန္ဒပြခဲ့တာဖြစ်ပြီးလူညိုရင်းရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမန်ဖက်တက်စ်တရားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်။ရဲတွေကဆန္ဒပြချီတက်မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောပြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ဘုံတွေကိုအုံပြူးပြီးရဲရဲဆက်ဆက်ရိုက်နဲ့လူစုခွဲခဲ့တာပါ။အဲ့ဒီအချိန်ကလူငယ်တက်ကြွလှူရှားသူတဦးအဖြစ်ဦးဆောင်ပါဝင်ခဲ့ပြီးရဲတွေရဲ့ရိုက်နဲ့ဖမ်းဆီးတာကိုခံခဲ့ရတဲ့ဂျွန်လူးဝစ်စာအခုခါမှာအောက်လွှတ်တော်အမတ်တဦးဖြစ်နေပါပြီ
။ They came toward us, beating us with knife sticks, tramping us with horses, releasing the tear gas.
သူတို့တွေရကျွန်တော်တို့စီလျှောက်လာပြီးလက်ကင်ဒုတ်တွေနဲ့ရိုက်မြင်းနဲ့တိုက်ပါလေ။မျက်ရည်ကိုဘုံတွေနဲ့လည်းပြစ်ပါလေ။ရဲတယောက်ကဒုတ်နဲ့ရိုက်လို့တရားတော်မှာကျွန်တော်မေးသွားပါလေ။တေပြီလို့တောင်ထင်လိုက်မိပါလေ
။လုံညိုရေးတပ်ဖွဲ့ဝင်တွေဟာမယုံကြည်နိုင်လောက်အောင်အကြမ်းဖက်ဖြိုခွဲခဲ့ကြတဲ့အတွက်လဲတနိုင်ငံလုံးစိတ်ဆိုးဒေါသထွက်ခဲ့ကြပါလေ။မတရားမှုကိုကောင်းကောင်းမခံကြဘူး။ဒေါက်တာမာတင်လူသာကင်းဂျူနီယာကတိုက်တွန်းပါလေ
။ We must let the world know that it is necessary to protest this threefold evil.
မေပေကွင်းရင်းဆိုခံရတာလူညုံရေးရဲ့ရက်ဆက်ဖိနှိပ်မှုလိုနိုင်ငံစီနင်းပြမှုတွေကိုစန့်ကျင်မှုလိုအပ်တယ်ဆိုတာကိုကဘာကြီးအနေနဲ့သိဖို့လိုရပါမယ်လို့ဒေါက်တာကင်းကပြောသွားတာပါဆန္ဒပြသူတွေအဲ့လိုရိုက်နေခံပြီးရဲနေငယ်ကြမှာတော့ဆယ်မာကနေအဲလဘာမာပြည်နယ်မြို့တော်မန်ဂိုမာရီစီဒေါက်တာကင်းဦးဆောင်တဲ့တောင်းနဲ့ချီတဲ့ဆန္ဒပြသူတွေချီတက်ခွင့်ကိုတရားရုံးကခွင့်ပြုပေးခဲ့ပါတယ်တန်တူညီမျှအခွင့်အရေးရရှိဖို့ယုံကြည်မှုအပြည့်ရှိတယ်လို့အောက်လွှတ်တော်အမတ်ဂျွန်လူးဝစ်ကပြောပါတယ်
Martin Luther King Jr. came by to visit me in my hospital room and said, John, don't worry. We will make it from Selma to
Martin Luther King Jr. said, you know, 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 Selma ga ni Montgomery ko chi tet nai ma phit pi lo me pe kwe u bri le a di pyu nai ma le me lo byo ba de
Selma ga da ra bo ma chi tet sana pya pi tanin law ja ma ro Tamara Lyndon Johnson ha pi du khun yin u bri ko lat mat ye thu a di pyu lai ba de 1965 ku ni ma naingan na ri a ni ne a ta yang khwe ja mu mi shi be me pe kwen a twe nyin nyin swa taung so tai pwe win ga de Dr. King ye yiman jet twe pye wa twa ga ba de Jesse Jackson ga Dr. King ရဲ့ type ဘွယ်ဝင်နီးပြူဟာနဲ့ပတ်သက်ပြီးတော့အခုလိုရှင်းပြပါရယ
် Well, he believed in the legal process. He thought litigation alone was too slow. You needed litigation, demonstration and legislation. He believed
တရားဥပဒေပေါ်အတွင်းကတောင်းဆို type ဘွယ်ဝင်ရတဲ့နီးလန်းကင်ဆွဲဖို့သူကယုံကြည်ပါရယ်ဒါပေမဲ့လည်းဥပဒေကြောင့်အရာပဲတောင်းဆိုနေမယ်ဆိုရင်အချိန်တွေကြန့်ကြာနိုင်တယ်လို့သူကထင်ပါရယ်ဒါကြောင့်ဆန္ဒပြတောင်းဆိုတာတွေဥပဒေပြဋ္ဌာန်းပေးရေးတောင်းဆိုတာတွေပါလုပ်ဖို့လိုပါမယ်
ဒေါက်တာကင်းတည်ဆုံးချိန်မှာသူ့အသက်ဟာ39နှစ်ပဲရှိပါသေးတယ်ဒါပေမဲ့သူ့ရဲ့သမိုင်းအမွေကတော့အခုတိုင်ရှင်သန်နေစေပါအချိန်ကြာလာတာနဲ့အမျှခွဲခြားဆက်ဆံထားတဲ့ဥပဒေတွေကိုတကြတကြဖျက်သိမ်းပြနိုင်ခဲ့သလိုအသားရောင်ခွဲခြားမှုတွေကိုလည်းအကာအကွယ်ပေးလာနိုင်ပါတယ်ဒေါက်တာကင်းရဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားမှုသမိုင်းကြောင်းတွေကိုပြန်ကြည့်မယ်ဆိုရင်မြို့တော်ဝါရှင်တန် DC မှာ1963ခုနှစ်ကတောင်းဆိုချီတက်ဆန္ဒပြပွဲအတွင်ပြောကြားတဲ့မိန့်ခွန်းအကြောင်းကိုခြံလှပ်ထားလို့မဖြစ်ပါဘူး
I have a dream that one day this nation will
ဒီနေ့နေ့မှာဒီနိုင်ငံဟာအုံကြွလာလိမ့်မယ်ဆိုတဲ့အိမ်မက်တစ်ခုရှိတယ်လို့ဒေါက်တာကင်းကပြောသွားတာပါအဲ့ဒီမိန့်ခွန်းကိုနားထောင်ဖို့အတွက်ဝါရှင်တန် DC ကမြို့သားရေမြင့်မှာလူနှစ်သိန်းခွဲလောက်လာရောက်စုဝေးခဲ့ကြပါတယ်နယူးယောက်တိုင်းစ်သတင်းတောက် Al Caldwell ကဒေါက်တာကင်းရဲ့နောက်ကိုလိုက်သတင်းယူဖို့တာဝန်ပေးခံခဲ့ရသူပ
ါ What was on King's mind?What he wanted to talk to me about was what he called the
king ရဲ့စိတ်ထဲမှာရှိပြီးပြောချင်နေတာတွေကတော့ဆင်းရဲသားလူဒန်းစားတွေလှုပ်ရှားမှုတွေအကြောင်းပါတနိုင်ငံလုံးကဆင်းရဲသားတွေကိုစုပြီးတော့ဝါရှင်တန် DC ကိုခေါ်လာပြီးအစိုးရအနေနဲ့တောင်းဆိုမှုတွေမလိုက်ရောမချင်းအစိုးရလုပ်ငန်းဆောင်တာတွေရပ်သွားအောင်ဆောင်ရွက်မယ်လို့သူကပြောပါတယ်
ဒန်နူကြီးများခွင့်ရေးပေးထားတဲ့ဥပဒေ1960လောက်ကလေးကပြဋ္ဌာန်းပေးထားပေမဲ့လည်းလက်တွေ့ပြောင်းလဲတဲ့နေရာမှာတော့နှိမ့်လွနေလို့ပြည်သူခွင့်ရေးလှုပ်ရှားသူ Jesse Jackson ကပြောပါတယ
် We are a different and a better nation today in the sense that the barbaric
မယုံကြည်နိုင်စရာကောင်းလောက်ဆိုးရွားတဲ့ဥပဒေတွေပြဋ္ဌာန်းထားတာအဆုံးသတ်သွားပြီးဖြစ်တာကြောင့်အသားအရောင်ခွဲခြားမှုတွေရော့ကျသွားတယ်အခြေအနေတွေတိုးတက်လာပေမဲ့လည်းအတန်းအဆကွာဟမှုတွေကတော့ဆက်ရှိနေသေးပါလွတ်လပ်နေပြီဆိုပေမဲ့လည်းအားလုံးဒန်းတူရတာမျိုးတော့မဟုတ်သေးပါဘူ
းအချိန်လေးပြောင်းလဲခဲ့ပေမဲ့လည်းမာတင်လူသာကင်းရဲ့ငြိမ်းချမ်းစွာဆန္ဒပြတောင်းဆိုတဲ့လမ်းစဉ်အားဆက်လက်ရှင်သန်နေသေးပါမတ်လအတွင်းကဝါရှင်တန် DC မှာကျင်းပတဲ့တနက်ထိန်းချုပ်ရေးပိုတင်းကျတဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အကြောင်းအရာတွေအပါအဝင်ထောက်ခံသူတန်းနီးပါးရဲ့တောင်းဆိုဆန္ဒပြပွဲအတွင်းဒေါက်တာကင်းရဲ့မိဖြစ်သူယိုလန်ဒါရေနီကင်းလည်းပါဝင်ပါတယ
် My grandfather had a dream that his four
ကျမဘိုးရဲ့အိမ်မက်တခုကတော့သူ့ရဲ့ကလေးလေးယောက်ကိုသူတို့အသားရောင်ချပြီးလူကားဟုတ်မဟုတ်ဆုံးဖြတ်တာထက်သူတို့ရဲ့စီရိုက်ကိုသာချပြီးဆုံးဖြတ်ဖို့ဆိုတာပါ
1968ခုနှစ်လောက်ကြမခံရခင်မှာဒေါက်တာမာတင်လူသာကင်းဂျူနီယာဟာဒန်းတူညီမရေးအတွက်အကြမ်းမဖက်ဆန္ဒပြတောင်းဆိုတာကြောင့်နိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်ဒီကနေ့မှာတော့သူ့ကိုဂုဏ်ပြုတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းကကျောင်းပေါင်း100ကျော်နဲ့လမ်းပေါင်း900ကျော်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာအမည်မှတ်ခေါ်ခဲ့ပါတယ်ခင်ဗျာ
အဲ့တော့ကိုအောင်စီစဉ်တင်ဆက်တဲ့တုဒဆုံလင်အမေရိကန်တခွင်အပတ်စဉ်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်နှစ်စဉ်ဧပြီလ4ရက်နေ့ဟာနိုင်ငံတကာမိုင်းရွယ်တည်ပြုရေးနဲ့မိုင်းရှင်းလင်းလုပ်ငန်းအထောက်ပံ့ပြုရေးဆိုင်ရာကုလသမဂ္ဂကသတ်မှတ်ထားတဲ့အထိမ်းအမှတ်နေဖြစ်ပါတယ်နိုင်ငံ60ကျော်နဲ့တခြားဒေသတွေမှာအကြက်သားတွေအတွက်အန်ဒရယ်ရှိနေစေဖြစ်တဲ့မြေမြုံမိုင်းတွေနဲ့မပေါက်ကွဲသေးတဲ့ဖောက်ခွဲပစ္စည်းတွေကိုရှင်းလင်းရေးရထားတဲ့တိုးတက်မှုတွေလုပ်ဖို့ရှိနေသေးတာတွေကိုပြန်သုံးသပ်ဖို့တတိပေးတဲ့နေလည်းဖြစ်ပါတယ်။ကလေးငယ်တွေအပါအဝင်အပြစ်မဲ့လူအများပြားကိုအန်ဒရယ်ဖြစ်စေတဲ့ဆိုးရွားတဲ့ဒီပြဿနာကိုကမ္ဘာတဝန်းကင်တွယ်ဖြေရှင်းတာမှာအမေရိကန်ဟာအားလုံးနဲ့လက်တွဲလှုပ်ဆောင်နေပါတယ်။ပရိပခလွန်ကာလနိုင်ငံတွေမှာမြေမြုံမိုင်းတွေနဲ့မပေါက်ကွဲသေးတဲ့ပစ္စည်းတွေကြောင့်
လူတွေအန္တရာယ်ဖြစ်ရတာကိုဖြေရှင်းရေးလှုံ့ဆော်ချက်တွေရှိတဲ့နာထက်ပိုများပြီးထိမ့်သိမ့်မှုလျော့နေတဲ့ဒဏ္ဍာရီအဖြစ်အကာအကွယ်မဲ့လက်နက်ခဲယမ်းတွေအရှံဘယ်ဖြစ်နေတာကိုရှင်းချရေးအတွက်ငွေကြေးကူညီရမှာကမ္ဘာတနိုင်ငံချင်းအနေနဲ့အမေရိကန်ကအများဆုံးပါပဲအကာအကွယ်မဲ့လက်နက်ခဲယမ်းတွေရှင်းချရေးနဲ့လက်နက်တိုက်များလုံခြုံမှုတိုးတက်စေရေးရည်ရွယ်တဲ့ကမ္ဘာတဝန်းကလုပ်ငန်းတွေကိုအမေရိကန်ကရန်ပုံငွေထောက်ပံ့ထားပါတယ်ရည်ရွယ်တာကအကြမ်းဖက်ဝါဒီတွေနဲ့ဒုက္ခပေးနိုင်သူတွေလက်ထဲလက်နက်တွေရောက်သွားမှကိုတားဆီးဖို့ပါအရှံဘယ်ဖြစ်နေပြီးထိမ့်သိမ့်မှုလျော့နေတဲ့လူကတည်ဆောင်ပစ်ခတ်နိုင်တဲ့လေကြောင်းကာကွယ်ရေးစနစ်တွေကိုလက်တွဲပဲနိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအမေရိကန်အစိုးရရဲ့တမရိုးကြလက်နက်များဖြတ်စည်းရေးအစီအစဉ်ကနေတဆင့်ရှင်းလင်းနေတာ2003ခုနှစ်ကတည်းကဆိုရင်3,900ကျော်ရှိသွားပါပြီ Manbats လို့ခေါ်တဲ့အဲ့ဒီစနစ်ဟာပခုံးတန်းပစ်လို့ရတဲ့ဒုံးကျည်တွေဖြစ်ပြီးအကြံဖက်ဝါဒီတွေလက်နက်ကင်ထကြွသူတွေလက်ထဲရောက်သွားရင်ကမ္ဘာလေကြောင်းအတွက်ကြီးမားတဲ့အန်ဒရယ်ဖြစ်စေပါဗျ။မိုင်းအန်ဒရယ်ပညာပေးအစီအစဉ်တွေကနေတဆင့်လူလူကြားကြိုတင်အသိပညာပေးတာကနေမရေတွက်နိုင်တဲ့ဒဏ်ရာရဖြစ်ရပ်တွေကိုတားဆီးနိုင်ခဲ့ပါဗျ။ဒီချိန်ထဲမှာပဲအမေရိကန်ကရန်မုံငွေထောက်ပံ့တဲ့မိုင်းအန်ဒရယ်လွမြောက်သူများထောက်ပံ့ရေးအစီအစဉ်ကနေမြေမြုံမိုင်းနဲ့မပေါက်ကွဲသေးတဲ့ပစ္စည်းတွေကြောင့်ဒဏ်ရာရသူပေါင်း2,000,000ကျော်အတွက်စေဘဆိုင်ရာနဲ့ပြန်လည်ထူထောင်ရေးတွေလုပ်ပေးခဲ့ပါတယ်။ကာကွယ်ရေးဌာနနဲ့ USAID ရဲ့လီဟီစစ်တမ်းတင်သူများရန်မုံငွေအစီအစဉ်တို့နဲ့ပူးပေါင်းပြီးအမေရိကန်နိုင်ငံသားရေးဌာနဟာနိုင်ငံများပြားမှာမိုင်းအန်ဒရယ်ကင်းပြီလို့ကြေညာနိုင်တဲ့အထိကူညီလှုံ့ဆော်ခဲ့ပါတယ်။ကမ္ဘာတဝန်းမြေမြုပ်မိုင်းအန်ဒရယ်လျှော့ချရေးတူညီတဲ့ရည်မှန်းချက်နဲ့အတူအားကောင်းတဲ့နိုင်ငံတကာလက်တွဲလှုံ့ဆော်မှုမှာပူးပေါင်းပါဝင်ကြဖို့မိုင်းအန်ဒရယ်သတိပြုရေးအထိတ်အမှတ်နေမှာတခြားနိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါရစေ
။သောရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်။ VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့7နာရီကနေ9နာရီထိလိုင်းဒိုမီတာ16လိုင်းဒိုမီတာ19နဲ့လိုင်းဒိုမီတာ24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ view မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်နားဆင်နေကြရတာဖြစ်ပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ
် American သမ္မတ Donald Trump ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေ Michael Cohen ရဲ့ရုံးခန်းကိုတနင်္လာနေ့က FBI ပြည်ထောင်စုစုံစမ်းရေးဘူရိုကနေဝင်ရောက်စီးနှင်းရှာဖွေပြီးဆိုင်ရဆက်တန်းတွေတင်ဆက်ခဲ့တာဟာဂုံတရေညှိုးနှွမ်းစေတဲ့လောက်ရဖြစ်တယ်လို့နိုင်ငံကိုတိုက်ခိုက်ရာရောက်ပြီးတရားမျှတမှုမရှိတဲ့အခြေအနေတစ်တက်ကိုဖြစ်စေတယ်လို့သမ္မတ Trump ကပြောကြားလိုက်ပါတယ်။တနင်္လာနေ့မှာပြုလုပ်တဲ့စစ်တပ်ခေါင်းဆောင်ပိုင်းနဲ့ဆွေးနွေးပွဲတွေစတင်ချိန်မှာပဲသမ္မတ Trump ကကုလို့ပြောတာပါ။ဒါဟာအညှိုးနဲ့တဲကြီးမဲကြီးလိုက်လံအပြစ်ရှာနေတာဖြစ်ကြောင်းနဲ့ဒါကိုအတော်ကြာကလေးကပြောနေတာဖြစ်ပြီးတိတွေ့လက်လျှော့ဈေးချင်းကြောင်းနဲ့အထူးစစ်ဆေးသူကိုလည်းဆယ်စက္ကန့်တသန်းကျော်ပါပေးခဲ့ပြီးဖြစ်ကြောင်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအထူးစုံစမ်းမှု Robert Mueller ကိုအလုတ်ဖြုတ်ဖို့ရှိမရှိမေးမြန်းရမှာတော့စောင့်ကြည့်ရမယ်လို့ပြောပါတယ်။အင်္ဂါနေ့လွှတ်တော်ကျမ်းစာပွဲမတိုင်ခင်မှာ Facebook ကြီးကမခဇကပကသူ့ရဲ့လူမှုမီဒီယာတုံးဆွဲသူတန်ပေါင်းများစွာကိုနောက်ထပ်တစ်ကြိမ်တောင်းပန်ခဲ့ပါတယ်။နောက်တစ်ခါဒီလိုထပ်မဖြစ်အောင်သေးသေးချာချာလုပ်မယ်လို့လည်းပြောပါတယ်။ရွန်ဂျာရီကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုပြန်ပြီးအပို့ခံရတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကနေစုံစမ်းစစ်ဆေးခွင့်ပြုဖို့အတွက် ICC ရှေ့နေချုပ်ကတနင်္လာနေ့မှာပဲတောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်နဲ့တိုက်ကိုကောင်းမွန်တဲ့ဆက်ဆံရေးရှိနေတယ်လို့တရုတ်သမ္မတနဲ့မိတ်ဆွေကောင်ဖြစ်နေကြောင်းပြောကြားတယ်လို့တရုတ်ဟာအမေရိကန်ပေါ်ကာလတော်ကြာတဲ့အခွင့်ကောင်းယူနေတယ်လို့သမ္မတထရမ့်ကဆွဆွဲခဲ့ပါတယ်။ဗြိတိန်တော်ဝင်အင်ရှင်မင်းသားဝီလျံရဲ့ချင်းရော်ကင်းဘရစ်မြို့စားကိတ်ထမစ်ဒယ်တန်ဟာသူတို့ရဲ့တတိယမြောက်ရင်သွေးကိုအရင်သားသမီးနှစ်ဦးမွေးဖွားခဲ့တဲ့စိန့်မေရီဆေးရုံမှာပဲမွေးဖွားဖို့စီစဉ်နေပါတယ်
။တရင်ချင်းချုပ်ကိုဒေါခင်မျိုးတက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတံမဲဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။နိုင်ငံတကာနဲ့မြန်မာပြည်ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မိုးရေပါ။
This program has come to you from the Voice of America, Washington.